မင်္ဂလာညနေခင်းပါရှင်2020ခုနှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 19.25 တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းအတွက်ပါတီတွင်အကြိုးရွေးချယ်ပွဲတွေကစူပါဂျူးစီပြည်နယ်14ခုရွေးချယ်ပွဲမှာဂျိုးဘိုက်ဒန်အများစုအနိုင်ရနေပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်အယောက်900ကျော်တိုးလာတယ်လို့ဒီကနေ့ပြောပါတယ်။ရိုဟင်ဂျာရဲ့လူသားစာနာမှုအကူအညီဖြင့်ဥရောပကော်မရှင်ကရန်ပုံငွေယူရို32သန်းပေးပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့တောင်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်အမြင့်ဆုံးကူးစက်နေတဲ့ဒေဂူးမြို့ကပြန်လာတဲ့ကျောင်းသူတွေကျန်းမာရေးကောင်းပေမဲ့တီးတန့်စောင့်ကြည့်ပေးနေတဲ့အကြောင်
းဆယ်ယောက်ပေါ့နော်ဒါ29ရက်နေ့ကတောင်သူ9ရက်ရဲ့အခုဒီ2ရက်နေ့ကကျောင်းသူ3ရက်ရဲ့
ဗဟုကုသရောဂါတိုက်ဖျက်ရေးဒုတိယညွှန်ကြားမှုရေးမှူးရဲ့ပြောကြားချက်နဲ့အတူအမေရိကန်မှာလည်းဒီကုသမှုအများဆုံးဖြစ်နေတဲ့ဝါရှင်တန်ပြည်နယ်ကဒေသခံတွေရဲ့စိုးရိမ်ပူပန်မှုတွေအကြောင်းစားတောက်ဆိုင်ရာစစ်ဆေးရေးမန်နေဂျာတဦးနဲ့ဆက်သွယ်မေးမြန်းချက်ထိုင်းဝေးပြေးလမ်းမမှာတရားမဝင်စာရွက်စာရမ်းနဲ့နိုင်ငံကူးလက်မှတ်တူကင်ဆောင်သူမြန်မာလူမျိုးတွေကိုထိုင်းလာဝကကဖမ်းဆီးလိုက်တာနဲ့အတူအမေရိကန်ဒီမိုကရက်တစ်ပါတီတွင်သမရကိုယ်စားလှယ်လောင်းတွေရဲ့စူပါ Tuesday ရှင်ပြိုင်မှုမဲရလက်အခြေအနေတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင
်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအကြိုးရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကကြီးနယ်ပေါင်း14ခုမှာလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကပြည်နယ်အများစုမှာအနိုင်ရပါတယ်အင်္ဂါညဘက်မှာမဲရလက်အတော်များထွက်ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာ Mr. Biden ကထောက်ခံသူတွေကိုအောင်ပွဲကမင်္ဂလာပြောခဲ့ပါတယ
် And make no mistake about it. This campaign will send Donald Trump packing.
ကျွန်တော်တို့ Donald Trump ကိုသမ္မတရာထူးကနေဖယ်ရှားပစ်မယ်ဆိုတာလုံးဝတန်တရားမရှိပါနဲ့လို့ Mr. Biden ကပြောပါတယ်။လက်ရှိအချိန်ထိရေတွက်ပြီးသည့်မဲရလက်တွေရ Mr. Biden က Texas အပါအဝင်ပြည်နယ်6ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကတွက်ချက်ပြောဆိုထားပြီးမဲရီတွက်ဖို့အတော်ကြံသေးတဲ့ main ပြည်နယ်မှာလည်းအသာစီးရနေပါတယ် Vermont ပြည်နယ်ထက်လက်တော်မှ Bernie Sanders ကသူ့ရဲ့မဲဆန်တာနဲ့ Vermont အပါအဝင်ပြည်နယ်3ခုမှာနိုင်ရပါတယ် Massachusetts ပြည်နယ်ထက်လက်တော်မှ Elizabeth Warren ဟာသူ့ရဲ့မဲဆန်တာနေမှာတော့အနိုင်မရခဲ့ပဲတတိယနေရာအတွက် New York မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အကြိတ်နဲ့ရှင်နေရပါတယ်မဲဆွယ်ပွဲအတွက်သူ့ကိုယ်ပိုင်ငွေတွေကဒေါ်လာ3,500ကျော်သုံးစွဲခဲ့တဲ့ Mr. Bloomberg ဟာဒီ Super Tuesday အကြိုရွေးချယ်ပွဲတွေမှာမှဆရှင်ပြိုင်တာဖြစ်ပြီးအခြေအနေမလှဖြစ်ခဲ့ပါတယ်ဒီကြောင့်သတင်းလွှာကိုသတင်းတွေပြီးနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ခုတခါတော့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သတင်းဆက်ပါမယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကနေလွတ်စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါရတယ်။တရုတ်နိုင်ငံပြည်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့ဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာပါရတယ်။တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးကြာဆင်းနေတာမှာဒီကနေ့နောက်ထပ်ပိုးကူးသူ116ယောက်ရှိတယ်လို့ပြောပါရယ်အရင်ကဆိုရင်တရုတ်မှာပိုးကူးသူနေစဉ်ထောင်ချီရှိခဲ့တာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းနိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးဆက်သူတဖြည်းဖြည်းတိုးနေုံမကကူးဆက်မှုရှိနေတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကတဆင့်ပိုးကူးဆက်မှုတွေရှိနေပါရယ်အီတလီမှာအင်္ဂါနေ့တုန်းကတေဆုံးသူ89ယောက်ထိရှိခဲ့တာပါ။အီတလီကမ္ဘာလှည့်ခီးတွေကတဆင့်ကူးပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်ထိရှိနေပါတယ်။အီရတ်နိုင်ငံမှာတော့ COVID-19 ရောဂါကြောင့်ပထမဆုံးတစ်ယောက်ဒီနေ့တေဆုံးသွားပါတယ်။အီရတ်ကကူးစက်မှုအားလုံးဟာအီရန်နဲ့ဆက်နွယ်နေပါတယ်။ပိုးကူးတဲ့နိုင်ငံသစ်တွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရက်ကို၊ဆင်နဂေါ၊ပေါ်တူဂီနဲ့ဆာဒီအာရေဗျာနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်9,300ကျော်ရှိနေပြီးတော့သေဆုံးသူက3,200နီးပါးရှိပါတယ်။ကူးဆက်သူရောသေဆုံးသူအများဆုံးကတော့တရုတ်နိုင်ငံမှာပါ။အမေရိကန်ပြည်ထောင်စုမှာလည်းကူးဆက်သူ128ယောက်သေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူ6ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအပ်တဲ့နှာခေါင်းစည်းအကာတွေတခြားအကာအကွယ်တွေဝယ်စုမထားကြဖို့အတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအကြီးအကဲကပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းစည်းအကာအကွယ်ကအကာအကွယ်ပေးနိုင်မယ်လို့အာမခံနိုင်ဘူးလို့ကျွမ်းကျင်သူတွေကလည်းပြောနေကြပါတယ်။
ရုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာကြောင့်လူဦးရေ654သန်းရှိတဲ့ရှီတောင်အရှာဒေသအပေါ်အကြီးအကျယ်ရိုက်ခတ်နေပေမဲ့ဒီအခြေအနေကိုစဉ်ကြက်ခံကြော်လွားနိုင်မယ်လို့မျှော်လင့်ထားကြပါတယ်။ရှီတောင်အရှာဒေသဟာကမ္ဘာပေါ်ကတခြားဘယ်နေရာနဲ့မှမတူဘဲတရုတ်ကမ္ဘာလက်ခီးတွေတွေရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်ကျန်းတွေပေါ်မိခိုအားထားနေရတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံမှာစိုက်ယုံတွေဖွင့်ထားတဲ့ရင်းနှီးမြှုပ်နှံသူတွေဟာအခုဆိုရင်ဒုတိယနိုင်ငံတစ်ခုမှာပါဖြန့်ခွဲလုဆောင်လာနိုင်ခြင်းအလားအလာပေါ်ဒေတာတွင်းလေလာသူတွေကအကောင်းမြင်နေကြတာဖြစ်ပါတယ်။ဥပမာအဖြစ်တရုတ်မှာယင်းနှိမ့်နှံရတဲ့စွန့်စားမှုအပေါ်ပိုဆိုးရနေကြတဲ့ယင်းနှိမ့်နှံသူတွေသူတို့နိုင်ငံတွေစီဝင်လာမယ်လို့ဗီယက်နမ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေကမျှော်လင့်နေပါတယ်။သူတို့စိတ်ယုံတွေကိုဒီကိုရွှေ့ဖို့လုပ်နေကြသူတွေအများကြီးရှိလာပါပြီ။ဒါကြောင့်ဒီကိုရိုနာဗိုင်းရပ်စ်အရေးကနေအထူးပြလာတာကကိုယ့်ရဲ့ကွန်ထရိုးလုပ်မှုကိုနောက်ထပ်ဖြန့်ခွဲထားရမယ်ဆိုတာပါပဲလို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့အခြေဆိုင် InfoCus မဲခေါင်သူတည်တနာနဲ့အကြံပေးအဖွဲ့တည်ထောင်သူ Ralph Mathias ကပြောပါတယ်။ရှင်းတော်ဆရာဒေသကကုန်ထုတ်လုပ်သူတွေအားလည်းကုန်ကျန်းအရေးမြစ်တွေကိုတခြားနေရာတွေကနေပါရယူဖို့လှုပ်လာနိုင်တယ်လို့မလေးရှားနိုင်ငံ Key Bank San တက္ကသိုလ်ကဂုဏ်သုဆောင်ပေါင်ပေါခါ Sam Su Yin ကပြောပါတယ်။ဒါပေမဲ့လည်းရားနိုင်တဲ့တခြားနေရာတွေကနေကုန်ကျန်းတွေယူတာဟာပိုပြီးဈေးကြီးမှာကြောင်းကုန်ကျစရိတ်ပိုများလာမယ်လို့ပေါင်ပေါခါ Yin ကပြောပါတယ်။
COVID-19 ရောဂါကူးစက်မှုကြောင့် American စီးပွားရေးပေါ်ထိခိုက်မဲ့ဆိုးရိမ်မှုတွေရှိနေချိန်မှာ American ဗဟိုဘဏ်ကကျန်းခင်းအတိုးနှုန်းတွေကိုတသမာ5ရာခိုင်နှုန်းအရေးပေါ်လျှော့ချခဲ့ပါတယ်။ကြိုတင်အစီအစဉ်မရှိဘဲအတိုးနှုန်းတွေလျှော့ချခဲ့တာမို့ဗဟိုမန်သတ်မှတ်အတိုးနှုန်းက1ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းကြားမှာပဲရှိရတော့မှာပါ။စီးပွားရေးကျဆင်းခဲ့တဲ့2008ခုနှစ်ထဲကစလို့ American ဗဟိုဘဏ်ကတစ်ချိန်တည်းမှာအတိုးနှုန်းအများဆုံးလျှော့ခဲ့တာပါ။အခြေခံအားဖြင့်တော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်မာနေဆဲဖြစ်တယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယောဂါကူးစက်မှုကြောင့်စီးပွားရေးပေါ်တက်ရောက်နိုင်ခြင်းအလားအလာတွေကိုအနီးကပ်စောင့်ကြည့်နေပြီးမထိခိုက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးနဲ့ယင်းနှိမ့်မြုပ်နှံမှုတွေထိခိုက်ပြီးအမေရိကန်စတော့ခ်ဈေးရာဈေးတွေဟာပြီးခဲ့တဲ့သတင်းပတ်တုန်းက10ရာခိုင်နှုန်းကျော်ထိုးကျခဲ့တာပါ။ယောဂါပိုးကူးစက်မှုတွေအဆုံးသတ်သွားရင်အမေရိကန်စီးပွားရေးအပြည့်အဝပြန်လည်နလန်ထူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝါကပြောကြားခဲ့ပါတယ်။အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းမနေ့ကရှော့ချပေးခဲ့ပြီးတဲ့နောက်ဒီကနေ့အာရှစတော့ခ်ဈေးရာဈေးတွေကတော့အများစုဈေးပြန်တက်ခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ဗိုလ်တူးညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကရူရင်းညာပြဿနာကိုဖြေရှင်းရေးအတွက်လူသားဆန္ဒမှုအထောက်အပံ့ဖြင့်ဥရောပကော်မရှင်ကရမငွေယူရိုကို30တန်ပေးမယ်လို့ကြေညာပါရယ်ရူရင်းညာပြဿနာဟာ3နှစ်အတွင်းကိုရောက်လာပြီးရှင်သန်ရက်တည်ရေးအတွက်လူသားဆန္ဒမှုအထောက်အပံ့တွေပေါ်မြှို့နေရဆဲရှိသူတွေဆက်လက်ထောက်ပံ့ပေးဖို့ပိုပြီးအရေးကြီးလာတယ်လို့ပြည်ပခစီမံခန့်ခွဲမှုဆိုင်ရာမှာမင်းကြီးဂျနက်စ်လနချီချီကကြေညာချက်မှာပြောဆိုထားပါရယ်မြန်မာဆိုရဘက်ကတော့ရူရင်းညာဆိုတဲ့သုံးလုံးကိုလက်မခံပါဘူးအခုဥရောပကော်မရှင်ကထောက်ပံ့မဲ့အထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာကဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုဝန်ဝိုင်းအတွက်လည်းပေါ်လာမှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လည်းပါပါတယ်။ဥရောပကော်မရှင်ကထောက်ပံ့မဲ့ယူရို30တန်းတဲ့ကယူရို17.5တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံတွင်းဒုက္ခသည်တွေထဲအကူအညီအလွှတ်ဆုံးသူတွေနဲ့လက်ခံတဲ့အတိုင်းအဝန်အတွက်ပေးရမှာပါ။အရေးကြီးတဲ့ကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာထောက်ပံ့မှုနဲ့ရေးဝတ်ပညာရေးတို့အတွက်အသုံးပြုမှာဖြစ်ပါတယ်။နောက်ထပ်ယူရို3.5တန်းကတော့ဒေသခံတွေသဘောဘေးဒဏ်ကိုစီမံခန့်ခွဲမှုနဲ့ကြိုတင်ပြင်ဆင်နိုင်ရေးအတွက်စွန့်ရီမြင့်တင်တဲ့နေရာမှာအသုံးပြုမှာပါမြန်မာနိုင်ငံတွင်းကရခိုင်ကချင်ရှမ်းပြည်နယ်တို့ကလူမှုဝန်ဝိုင်းတွေအတွက်ကျန်းမာရေးအာဟာရပညာရေးနဲ့ခိုးလုံရေးတွေယူရို 6.5 တန်းပေးရမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေပေါ်အမေရိကန်တပ်တွေကသူတို့အဆိုခုခံတိုက်ခိုက်ခဲ့ပါတယ်19နှစ်နီးပါးကြာရှည်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စေဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားဖုန်းဆက်သွဲပြောကြားခဲ့ပြီးနိုင်ပိုင်းအကြာမှာပဲဒီကနေ့တိုက်ပွဲဖြစ်တာပါဟယ်မန်နယ်ကအာဖဂန်တပ်တွေရဲ့ကင်းစခန်းအပေါ်တောက်လျှောက်တိုက်နေတဲ့တိုက်ခိုက်ရေးသမားတွေအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောကြားသူကပြောပါတယ်ငြိမ်းချမ်းရေးရဖို့အမေရိကန်ကတန်တိတ်ထန်ချထားတဲ့တစ်ချိန်တည်းမှာမဟာမိတ်အာဖဂန်တွေဘက်ကကာကွယ်ဖို့တာဝန်ရှိကြောင်းနဲ့တာလီဘန်တွေဘက်ကမလိုအပ်တဲ့တိုက်ခိုက်မှုတွေမလုပ်ဖို့အတွက်အမေရိကန်တပ်ပြောခွင့်ရသူကပြောပါတယ်အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားစနေနေ့ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းတာလီဘန်တွေကနိုင်ငံတော်တိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီလုပ်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေဘက်ကလည်းပြောပါရတယ်။အင်္ဂါနေ့ကသမ္မတထရမ့်နဲ့တာလီဘန်ဒုတိယအကြီးအကဲမူလာအက်ဒူဂါနီဘာရာဒါတို့ဖုန်းဆက်သွဲပြောခဲ့တာမှာ အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းပြီးသွားရင်အနာဂတ်မှာအမေရိကန်ရဲ့အပြုသဘောအပြန်အလှန်ဆက်ဆံရေးရဖို့ကြိုးစားသွားမယ်လို့ပြောခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ဘက်ကထုတ်ပြန်ပါတယ်35မိနစ်ကြာတဲ့ဖုန်းဆက်သွယ်ပြောမှုအတွင်းအဆင်ပြေပြေဆွေးနွေးနိုင်ခဲ့တယ်လို့သမ္မတထရမ့်ကလည်းသတင်းတောက်တွေကိုပြောပါတယ်အမေရိကန်နဲ့တာလီဘန်တွေကြားအကြမ်းဖက်မှုတွေအဆုံးသတ်စေခြင်းနဲ့ဆန္ဒတူညီတယ်လို့သမ္မတထရမ့်ကဆိုပါတယ်အမေရိကန်နဲ့တာလီဘန်တွေကြားလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်အဓိကအချက်တစ်ခုဖြစ်တဲ့တာလီဘန်တို့နဲ့ဒီအချင်းသားလဲလှယ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့အာဖဂန်သမ္မတအက်ရှရက်ဂန်နီကပြောကြားပြီးနောက်မှာအခုလိုသမ္မတထရမ့်နဲ့တာလီဘန်ခေါင်းဆောင်တို့ဆက်သွယ်စကားပြောခဲ့တာပါဒီသဘောတူညီမှုရဖို့ညှိနှိုင်းမှုတွေအတွင်းမှာအာဖဂန်အစိုးရကပါဝင်ဆွေးနွေးခဲ့ခြင်းမရှိပါဘူး
2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဓာတ်ပစ္စည်းရုံထိခိုက်ပျက်စီးခဲ့တာကြောင့်လူတွေပြောင်းရွှေ့ဖို့အမိန့်ထုတ်ထားတဲ့မြို့တွေကမြို့တစ်မြို့ရဲ့ကန့်သတ်နေရာလေးတခုကိုလူတွေဝင်ထွက်လုပ်ဖို့ဂျပန်ဆွေးရွာကပြန်ခွင့်ပြုလိုက်ပါပြီလူကြီး9000ရှိတဲ့ဖူတာဗာမြို့ရဲ့ယထာဘူရာယုံနာကနေရာလေးတခုကိုပဲအကန့်အသတ်နဲ့ဝင်ထွက်ခွင့်ပြုလိုက်တာဖြစ်ပြီးကျန်တဲ့နေရာအများစုကိုတော့တရက်ကြာတော့ရောက်ဖို့ခွင့်ပြုချက်ရထားသူတွေပဲဝင်ထွက်ခွင့်ရမှာပါ2020ပြည့်တိုကျိုအိုလံပစ်အားကစားပြိုင်ပွဲအတွက်အိုလံပစ်မီးရှို့တဲ့တည်ဆောင်မဲ့လမ်းကြောင်းထဲမှာဖူတာဗာမြို့ပါဝင်တဲ့ကြောင်းအားစားပြိုင်ပွဲစီစဉ်သူတွေကကြေညာလိုက်ပြီးတဲ့နောက်အခုလိုအကန့်အသတ်နဲ့ဝင်ထွက်ခွင့်ပေးလိုက်တဲ့အပေါ်မြို့ကန်တူဖြစ်သူယူဂျီအိုနူမာကတော့မကျေနပ်ပါဘူး
။まあ、オリンピックのためだけのためにまあ、避難指示を解除したり、
မြို့ကန်တွေပြောင်းရွှေ့မိထုတ်ထားတာကိုယူသိမ်းလေတာနဲ့လမ်းတွေပြန်ပြင်နေတာကအိုလံပစ်အတွက်တသက်ပါပဲ။မြို့ကန်တွေရဲ့အမြင်အရတော့မြို့ဟာလုံးဝပြန်ပြီးနလမ်းမထူလာသေးပါဘူး။ဒါကအပြောသက်သက်ပါ။စောက်လုံရေးကုမ္ပဏီတွေနဲ့လုံသမားတွေအတွက်ပဲကောင်းတာပါလို့မြို့ကန်ယူဂျီအိုနူမာကပြောပါတယ်။
American ပြည်ထောင်စုတောင်ပိုင်း Tennessee ပြည်နယ် Nashville မြို့နယ်အနီးဝန်းကျင်မှာအင်အားပြင်းလေဆင်နှမောင်းကြောင့်24ယောက်ထပ်မံတေဆုံးခဲ့ပါတယ်။အင်္ဂါနေ့ကတော့ကယ်ဆယ်ရေးတွေဟာအဆောက်အဦအပြည့်စည်းပုံတွေကြားထဲမှာအသက်ရှင်ကျန်ရစ်နိုင်သူတွေကိုရှင်းမရှိတနေ့လုံးရှာဖွေခဲ့ကြပါတယ်။ Tennessee ပြည်နယ်အတွက်ခြေခွဲစရာနေ့တစ်နေ့ဖြစ်တယ်လို့အုပ်ချုပ်ရေးမှူး Bill Lee ကပြောပါတယ်။လူတွေအိတ်ချင်းညာပိုင်းတညာလုံးဝင်တိုက်သွားတာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်သိမ်းဖို့အတွက်အချိန်သိမ်းမရခဲ့ပါဘူး။ကမ္ဘာပေါ်မှာ American Country Guitar မြို့တော်ဖြစ်တင်စားတဲ့ Nashville မြို့ရဲ့မြို့လယ်ကောင်မှာလှက်စီးတွေလက်ပြီးတော့အေယာမလေးစင်းနှမောင်းကြီးဝင်ရောက်တဲ့ပုံတွေကိုဗီဒီယိုတွေမှာတွေ့ရပါတယ
်။ပေါ်ရူးနဲ့ညနေခင်ထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့မဆူမြတ်မွန်တို့ပြောပြခဲ့ကြတာပါရှင်။ဒီကနေ့ဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့တရုတ်နိုင်ငံပြည်ရန်ကိုရိုနာဗိုင်းရပ်စ်ဒုတိယအများဆုံးကူးစက်နေတဲ့တောင်ကိုရီးယားကပြန်လာတဲ့မြန်မာကျောင်းသူတွေအတွက်ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့အခြေအနေကိုနားဆင်ကြရမှာပါရှင်။တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေပြီးတော့နှစ်တုပ်ခွဲပြီးပြန်ရောက်လာတဲ့မြန်မာနိုင်ငံကကျောင်းသူ10ဦးကိုဝေဘာဂီအထူးကုဆေးရုံကြီးမှာ Hospital Quarantine ဆေးရုံမှာထားပြီးတော့စောင့်ကြည့်ကာလ14ရက်နဲ့သတ်မှတ်ပြီးတော့ဆောင်ရွက်ထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒါအပြင်ယောဂလက္ခဏာပြတဲ့အစင်မဟုတ်ဘဲ Quarantine သီးသန့်ခွဲထားစောင့်ကြည့်ဖို့သာလိုအပ်သူတွေကိုဝေဘာဂီဆေးရုံမှာမထားတော့ဘဲနဲ့မကြခင်မှာပဲတောင်ကလာပမြို့နယ်အတွင်းကမိခင်နဲ့ကလေးဆေးရုံမှာထားဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မဆုစုကပြောပြမှာပါရှင်။
တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုမတ်လ2ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရောက်ရှိလာတဲ့မြန်မာနိုင်ငံသားကျောင်းသူ10ဦးကိုအသွားအလာတမျှကတ်သက်ပြီးယောဂဆောင်ကျက်ကြည့်ရှုဖို့ဝေဘာဂီဆေးရုံကိုပို့ဆောင်ထားတယ်လို့သိရပါဗျ။သူတို့3ဦးကိုစစ်ဆေးတာမှာ COVID-19 ယောဂလက္ခဏာမတွေ့ပေမဲ့ကူးစက်နှုံတက်နေတဲ့နိုင်ငံကလာတဲ့သူတွေဖြစ်လို့14ရက်ဆောင်ကြည့်တာဖြစ်ကြောင်းဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပါဗျ။
သူတို့မှာဆိုရင်ဒါလည်းချောင်းဆူတဲ့နောက်ဆက်လို့လက်ရှိလက္ခဏာတွေကတော့ပြရာရှိပါဘူး။ဒါပေမဲ့သူတို့ကကိုရီးယားတောင်ပိုင်းကမှရှိတဲ့ရောဂါကိုဆက်မှုပြေဆုံးဖြစ်တဲ့ဒေဂူမြို့ကပြန်လာတယ်။သူတို့ကဆိုလို့ရှိရင်ရောဂါပြိုးရဲ့14ရက်ကိုစောင့်ကြည့်ဖို့လိုအပ်ပါတယ်။အဲ့ဒါမှသာသူတို့မှာရောဂါလက္ခဏာများတစ်ခုပေါ်ပေါက်လာလို့ရှိရင်စောစည်းစွာကုသနိုင်မယ်။သူတို့ကအဲ့လိုမျိုးစောစည်းစွာကုသနိုင်တဲ့အကြောင်းကိုသူတို့ရဲ့မိသားစုဝင်အခြားသူတွေကိုလည်းရောဂါကိုဆက်ပြန်မောင်းမှုမရှိစေဖို့အတွက်ရည်ရွယ်ပြီးတော့သွားလာတာနဲ့ကန့်သက်တဲ့ရောဂါစောင့်ကြည့်ရှုရင် Hospital Quarantine 14ရက်ပြုလုပ်ဖို့အတွက်ဝေဘာဂီဆေးရုံကိုပို့ထားပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီ28တုန်းကလည်းရန်ကုန်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံဒေဂူးမြို့ကမြန်မာနိုင်ငံသားကျောင်းသူ9ယောက်ကိုဝေဘာဂီဆေးရုံမှာတည်တံ့ထားရှိ Hospital Quarantine လုပ်ဆောင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
။ Hospital Quarantine ကတော့ကျောင်းသူ10ယောက်ပေါ့နော်။ဒါ29ရက်နေ့ကကျောင်းသူ9ယောက်ရဲ့အခုဒီ2ရက်နေ့ကကျောင်းသူ3ယောက်ရဲ့ဆိုကျောင်းသူ10ယောက်ကိုသွားလာတာမြေပိတ်ပြီးနဲ့ကန့်သက်တယ်ပေါ့
။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနက Quarantine လုပ်ရမယ့်လူနာတွေကိုဝိဘာဂီဆေးရုံမှာထားရှိတော့မှာမဟုတ်ပဲတိဆောက်ပြီးဖြစ်တဲ့တောင်းကလာပါကမိခင်နဲ့ကလေးဆေးရုံလေးရက်ဆောင်မှာပြုလုပ်သွားဖို့စီစဉ်နေတယ်လို့ဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
အဲ့ဒါလည်းမကြခင်စမယ်ဘာဖြစ်လို့ဆိုတော့တောင်းကလာမျိုးသမီးနဲ့ကလေးစေရုံလည်းလိုအပ်တဲ့ပြင်ဆင်မှုတွေလုပ်တာပေါ့နော်
အရင်ကဝေဘာကြီးဆေးရုံမှာကိုဗစ် -19 တန်တရားနဲ့စောင့်ကြည့်လူနာတွေကိုတိကျကူတာပေးနေပြီးကွာရန်တင်းလုပ်ရမဲ့သူတွေကိုလည်းအဲ့ဒီမှာပဲ14ရက်တိကျထားပြီးကူတာပေးနေတာပါဒါပေမဲ့မချခင်မှာတော့ယောဂလက္ခဏာရှိသူတွေနဲ့တန်တရားလူနာတွေကိုပဲထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း80ကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ4ရက်ညနေခင်းစီးရင်အရာလူပေါင်း 9,300 ကျော်ကူးစက်ခံနေရတာပါဟာဘာလဲအပျော်စီးသင်မော Diamond Princess ဘောကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်ယောဂဘူကူးစက်ပြန့်ပွားနှုန်းဒုတိယအများဆုံးဖြစ်တယ်တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူ9000ကျော်အထိရှိနေပြီးသေဆုံးသူကတော့33ဦးရှိသွားပါပြီမြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ဒီယောဂဘိုးကိုကာကွယ်နိုင်မှုအတွက်လက်ကိုစပြနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချီရင်ပါဇက်အုပ်ဖို့တကူရေးတန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။
မဆဆုစုံစမ်းတင်ပြခဲ့တာပါရှင်အမေရိကန်ပြည်ထောင်စုထဲမှာတော့နောက်ဆုံးရထားတဲ့သတင်းတွေအရကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်သေဆုံးသူဦးရေ9ဦးအထိရှိလာပါပြီ9ဦးစလုံးဟာဝါရှင်တန်ပြည်နယ်ထဲမှာပဲရက်ပိုင်းအတွင်းသေဆုံးခဲ့ကြတာဖြစ်ပါတယ်လောလောဆယ်မှာတော့ပြည်နယ်15ခုမှာစုစုပေါင်းကူးစက်ခံရသူ100ထက်မနည်းရှိနေတယ်လို့ဆိုပါတယ်လက်ရှိကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်နေတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကအစားအသောက်တွေကိုကျန်းမာရေးနဲ့ညီညွတ်မှုရှိမရှိလိုက်စစ်ဆေးရတဲ့ဒေသဆိုင်ရာမန်နေဂျာကိုမှုတာကိုမရင်ချင်းနိုင်ငံက Skype ကနေတဆင့်မြို့ကန်တွေရဲ့ဆွေးရည်မှုတွေဘလို့ရှိသလဲဆိုတာဆက်သွယ်မေးမြန်းထားပါရှင
်။လောလောဆယ်အထက်တန်းချောင်းမချောင်းကိုပိတ်ထားပါတယ်။အဲ့အထက်တန်းချောင်းမချောင်းကဘယ်တော့ဖွင့်မယ်ဆိုတော့မကြည့်အဲ့ဒါကတော့ကျွန်တော်တို့နေတဲ့ Airbrick ကအထက်တန်းချောင်း Cedar High School ရဲ့နောက် Border High School ရဲ့ပိတ်ထားတယ်။ King County တခုကသူတို့
အခုဒါကမူတာဆိုလို့ရှိရင်အခု Seattle မြို့ကဟိုလုံနေတဲ့လုပ်ငန်းခွင်တွေမှာရောဒီလို virus ပိုးကြောင့်ထိခိုက်မှုတွေရောရှိလာပြီလားရှင
်အဓိကကျွန်တော်လုပ်တဲ့အလုပ်ကတော့ hygiene နဲ့ပတ်သက်ပြီးကျွန်တော်တို့ကထူးယူဆိုင်လုပ်ပြီးတာအဲ့ဒီမှာကျွန်တော်တို့က illness policy ဆိုတဲ့စာရုပ်ကိုကျွန်တော်တို့ကလုပ်ပါတယ်ဘာလဲဆိုတော့ဒါကထားလို့ရှိရင်အိမ်ပြန်မှမနှဆီးတယ်နောက်ပြီးတော့မှချောင်းဆိုးတယ်နောက်ပြီးတော့မှဝင်းသွားနေတယ်စသဖြင့်ပေါ့အဲ့ဒီ sign တွေကြရတဲ့အခါမှာအိမ်ပြန်ပါမယ်ဆိုတော့ policy စာချုပ်စာရွက်ကိုကျွန်တော်တို့ကအခုလုပ်နေတဲ့လူတွေကိုလက်မှတ်ထိုးခိုင်းပါခါတိုင်းနဲ့ထိုးတယ်အခုလည်းပြကြအောင်ပြန်ပြီးကျွန်တော်တို့ကလုပ်တဲ့အလုပ်ကိုအခုလောလောဆယ်လုပ်နေတယ်။ဘာကြောင့်လဲဆိုတော့ဒီလိုဖြစ်လာခဲ့ရင်တချို့ကအိမ်မပြန်ညင်ဘူးဆက်လုပ်ချင်တယ်ဆိုရင်ကျွန်တော်တို့ကလက်မခံပါဘူး။အဲ့ဒါကိုအတင်းမဲ့ကျွန်တော်တို့ကပြန်ပို့ရအောင်အတွက်အဲ့ဒီ illness policies စာရွက်ကိုဆိုင်ထိုးခိုင်းတာတို့နောက်ပြီးလုံနေတဲ့အလုပ်သမားတွေကဖျားမဖျားကိုလိုက်စစ်ပါတယ်လောလောဆယ်
ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဝါရှင်တန်ပြည်နယ်မှာဟိုတေဆုံသွားတဲ့လူတွေပေါ့နော်အခုဆို၈ဦးရှိပြီအဲ့တော့ဒီတေဆုံသွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ကိုမှုတာတို့ဘယ်လိုသိထားလဲချင်းသူတို့ဘာကြောင့်အဲ့လိုမျိုးဟိုချက်ချင်းဒီလိုတေဆုံတဲ့လူဦးရေအဲ့လောက်များလာတယ်လဲဆိုတော့
အဲ့ဒါတော့ကျွန်တော်တို့အခုသွားတဲ့လူတွေကတော့ဒါရိုက်တရုတ်ပြည်တို့ဘာလို့ဒါလိုက်သွားတဲ့လူတွေတော့မဟုတ်ဘူးဒါပေမဲ့ဖြစ်နေကြီးရှိတာကတော့အဲ့ဒီတရုတ်ပြည်ကပြန်လာတယ်ကိုရီးယားကပြန်လာတဲ့လူတွေရဲ့မိသားစုနဲ့ဘယ်လိုပတ်သက်နေလဲဆိုတာကိုတော့တို့အခုဆက်လက်ပြီးတို့စောင့်ကြည့်နေတဲ့ကာလဖြစ်တာပဲလေ
ဟုတ်ကဲ့အဲ့တော့ဝါရှင်တန်ပြည်နယ်ကဟိုတက်ဆိုင်ရာကရောဘာတွေလုပ်ပေးနေလဲနောက်ပြီးတော့ဟိုဖက်ဒရယ်ဂါဗာမန့်ပေါ့နော်ဒီဗဟိုအစိုးရဒီသမ္မတထရမ့်အစိုးရကရောဒီဝါရှင်တန်ပြည်နယ်မှာဒီကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအခြေအနေကဟိုအမေရိကန်မှာအဆိုးဆုံးအခြေအနေဖြစ်နေတာကိုသူတို့ဘာတွေလုပ်ပေးနေလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီဟိုပါပေါ့လေဒီ local government ကိုပဲပြောမယ်ဆို local government မှာကကြတော့အခု county တစ်ခုက king county ကတော့ကျွန်တော်တို့ဟိုဟိုတယ်တစ်ခုကိုအပြတ်ဝယ်လိုက်ပြီးတော့မှ budget ကို unlimited budget ချပေးလိုက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပြည်နယ်မှာကထန်းတာတဲ့ပြည်နယ်ဖြစ်တဲ့အတွက်ကြောင့်တတိယတွေပေါ့လေ Microsoft တို့ Amazon တို့ Starbucks တို့ Boring တို့ဘာတို့ရှိတာတော့သူတို့က budget ကတော့သူတို့ unlimited သုံးလို့ရပါတယ်ဆိုပြီးကြီးညာတယ်။ပြီးတော့လည်းလူတွေကိုဟိုကမဖြစ်ကြဘူး။အရန်ထိတ်ထိတ်လန့်လန့်မဖြစ်ဘူး။ကြီးညာထားတော့ ိတ်တော့မရှိရင်ကြောက်ပေါ့လေအဲ့တော့ပစ္စည်းတွေပြတ်သွားမှာတော့ဘာတို့ညာတို့လည်းသိမသိရင်ကြပါဘူး
ဟုတ်ကဲ့အဲ့တော့အခုဝါရှင်တန်ပြည်နယ်ကနေထားကဟိုတရုတ်နိုင်ငံကဝူဟန်လို့ပေါ့နော်ဟိုဒီတမျိုးလုံးဒီစပြီးတော့ဟိုဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့လာတဲ့နေရာဝူဟန်မှာဆိုရင်စပြီးတော့သူတို့မျိုးတွေအကုန်လုံးတမျိုးလုံးပိတ်လိုက်တာတို့ဘာလို့ပေါ့နော်အခုဒီဝါရှင်တန်စတိတ်ရဲ့အခုအလားလာရောဒီဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုဒီအမေရိကန်ဒီတာဝန်ရှိသူတွေပါထိန်းချုပ်မဲ့အနေထားပေါ့လေ
အော်သူတို့ထိန်းချုပ်နိုင်မယ်လို့ယူဆထားတဲ့သဘောရှိတာပေါ့လေအဲ့ဒါကြောင့်လေသူတို့ကလူလူကိုဘလို့မစိုးရိမ်ရဘူးပဲသူတို့တခြားထိချုံနိုင်မှုအတွက်ဒီ UW လို့ခေါ်တယ်ဟော University of Washington နဲ့ Harvard နဲ့ဒီစီတညာဒီဖက်အဝါပေါ့ပါရဂူရီကတခြားနိုင်နိုင်နင်းနင်းလုပ်နိုင်မှုအတွက် research ပေါင်းလုပ်နေပြီဆိုကြောင်းလဲသူတို့ကြည်ညာပါတယ်ဗျ
စီအတက်မြေကန်ကိုမှုသားကိုမိုင်းချင်နိုင်က Skype ကနေတဆင်ဆက်သွယ်မိမြန်ထားတာဖြစ်ပါရဲ့ရှင်။အခုထိုင်းနိုင်ငံမှာစာရွက်စာတမ်းအတူကင်ဆောင်ထားတဲ့မြန်မာတွေအဖမ်းခံရတဲ့ဘက်ကိုအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာအဝေးပြေးလမ်းမအမှတ်47မှာနိုင်ငံကူးစာအတူစာရွက်စာတမ်းအတူတွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား10ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးရတပ်ဖွဲ့ဝင်တွေကမနေ့ကမတ်လ3ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။သူတို့ကခေါ်ဆောင်လာတဲ့ထိုင်းနိုင်ငံသားရင်မောင်းကိုလည်းလူမှောင်ခိုကုန်ကူးသူဖြစ်နေတဲ့တပါးနဲ့ဖမ်းဆီးထားတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကတဆင့်မလေးရှားနယ်စပ်ထိတွားရောက်ကြမဲ့အမျိုးသား6ဦးနဲ့အမျိုးသမီး2ဦးပါတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံသားစုရှိုလက်ဒီက BMW ငွေရောင်ပင်ကားတစ်စီးနဲ့ခေါ်ဆောင်လာတဲ့အချိန်မှာစုလထာနီခရိုင်ဗန်နာတန်မြို့နယ်အဝေးပြေးလမ်းမ47မှာထိုင်းလူဝင်မှုကြီးကြပ်ရေးရဲတွေကမနေ့ကဖမ်းဆီးရမိတာဖြစ်ပါတယ်။ကားသမားကိုရဲတွေကစစ်ဆေးရမှာထိုင်းမြန်မာနယ်စပ်ကချနာဘူရီခရိုင်ကနေမလေးရှားနယ်စပ်ဟိုက်ရိုင်အထိတဦးကိုဗန်ငွေ2200လုံးနဲ့မြန်မာနိုင်ငံသား10ဦးကိုပို့ပေးဖို့လူမောင်ကိုသမားတွေကပေးခဲ့တာဖြစ်ကြောင်းနဲ့အခုသူတို့ကိုမလေးရှားနယ်စပ်ကိုပို့ပေးရင်းနဲ့အဖမ်းခံရတာဖြစ်ကြောင်းဖက်ဆိုခဲ့တယ်ဆိုပြီးအာဏာပိုင်တွေကပြောပါတယ်။ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရတာတွေအများအပြားရှိနေကြောင်းနဲ့ထိုင်းအာဏာပိုင်တွေဘက်ကထိထိရောက်ရောက်အရေးယူမယ်ဆိုရင်တော့အခုလိုမျိုးဖမ်းဆီးရနိုင်ပါတယ်ဆိုပြီးပြောပါတယ်။
အိုအာနာပိုင်ကိုယ်တိုင်ဖြစ်ပြီးရောက်ရောက်စပူကြရေးယူကြပေါ်ထုတ်ကြစစ်သေးတယ်မလုပ်ခဲ့လို့စိတ်ကြီးအရင်ကတည်းကဒါမှမပေါ်ပေါက်ခဲ့ပြီမယ်အခုကျတော့ဟိုနိုင်ငံတကာ PI တွေတအားများလာကြအောင်လို့အမြဲတမ်းစစ်သေးအရေးယူနေကြဒီအမှုကြပေါ်ပေါက်လာတာဖြစ်ပါလေ
ထိုင်းနိုင်ငံမှာလူပုံမှုအခြေအနေတွေဟာဆိုးဝါးနေတာဖြစ်ပြီး2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်တလျှောက်ထိလူကုန်ကူးမှုတွေကိုဇက်တိုက်ပတ်သက်နေတဲ့လူ9000လောက်ကိုဇက်တိုက်ဖမ်းဆီးခဲ့တာပါ
ကလေးလူတမခံစိန်မှုအတင်းအဓမ္မခံစိန်မှုလူကုန်ကူးမှုအစားရအချက်တွေကိုသူကမိမုံထုတ်ပြီးတအားပြောလာတဲ့အခါမှာသူကလည်းအဲ့ဒါကိုတို့တို့အေးအေးယူဆောင်ရွက်နေပါလေဆိုတော့နိုင်ငံတကာကိုပြန်နေရတယ်အဲ့လိုပြန်မှတာလည်းနိုင်ငံတကာနဲ့သူကစီဝါရေးစိတ်ဆက်ပူပေါင်းလုပ်ဆောင်တဲ့ဆက်လက်ပြီးလုပ်လို့ရမှာ
မြန်မာနိုင်ငံအတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့နောက်ဆုံးအစီရင်ခံစာမှာတော့မြန်မာနိုင်ငံကိုအရင်ကသတ်မှတ်ထားတဲ့စောက်ကြီးအဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုးအဝါဆုံးအဆင့် TR3 ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပတ်ရောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအချိန်မီပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစိုးရခံစားထဲမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောက်ကြီးအဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုအမေရိကန်သမ္မတလောင်းအဖြစ်ပါတီတွင်ရှင်ပြိုင်မှုဘက်ကိုအလှည့်ပေးပါရစေ။Democratic Party တွင်သမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲတွေကိုအမေရိကန်ပြည်နယ်14ခုမှာမနေ့ကတပြိုင်တည်းကျင်းပတာမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်9ခုမှာအနိုင်ရထားပါတယ်။ဗိုလ်ထုနေမနဲ့အစောပိုင်းမဲရလတ်တွေအရဆိုရင်အရေးကြီးတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကဦးဆောင်နေပါတယ်။ VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ရှင်။
အမေရိကန်သမ္မတလောင်းရွေးကောက်ပွဲအတွက်အရေးကြီးလာတဲ့ Super Tuesday အင်္ဂါနေ့အကြိုရွေးကောက်ပွဲတွေကို Virginia ကနေ California အပါအဝင်ပြည်နယ်14ခုမှာပြည်ပြိုင်နဲ့ကျင်းပခဲ့တာပါ Mary ရေတွက်နေချိန်မှာတော့အထက်လွှတ်တော်အမတ် Bernie Sanders နဲ့သူ့သမ္မတဟောင်း Joe Biden တို့အပြိုင်ဖြစ်နေပါတယ်သူ့သမ္မတဟောင်း Joe Biden ကလည်းသူ့အပေါ်ကြိုတင် Hawking ထုတ်ခဲ့ကြတဲ့အပေါ်အခုလိုပြောပါတယ
် Super Tuesday ရောက်ရင်ခင်ဗျားရှုံးပါပဲဆိုပြီးတော့ပြောကြတယ်ဗျတကယ်ရှုံးတာကကျွန်တော်မဟုတ်ပါဘူးအဲ့ဒီစကားမျိုး Virginia, North Carolina, Alabama, Tennessee, Oklahoma, Arkansas, Minnesota ပြည်နယ်ကလူတွေကိုပြောကြည့်လိုက်စမ်းပါ
။မ မစ္စတာဘာနန်ရဲ့အဓိကပြိုင်ဖက်အချက်လွှတ်တော်အမအဲလစ်ဘက်ဝါရန်ရဲ့ပြည်နယ်ဖြစ်တဲ့မက်ဆာချူးဆက်မှာလည်းမစ္စတာဘိုင်ဒန်အနိုင်ရခဲ့တာပါ။အင်ဒီယားနာပြည်နယ်ဆော့ဘန်မြူရောဝဟောင်းပီတပူဒဂျက်ရှ်နဲ့မီနီဆိုတာပြည်နယ်အထက်လွှတ်တော်အမအေမီဂလိုဘူချာရိုရွေးကောက်ပွဲကနေနှုတ်ထွက်ပြီးတော့ဂျိုးဘိုင်ဒန်ကိုထောက်ခံလိုက်ကြတဲ့တနင်္လာနေ့မှာတော့မဲဆွယ်ပွဲတွေအပြိုင်ဆိုင်ဖြစ်လာပါတယ်။မစ္စတာဆနာကတော့သူ့ရဲ့ပြည်နယ်ဖြစ်တဲ့ဗာမွန်အပြင်ယူတာနဲ့ကော်ရိုလာဒိုပြည်နယ်တွေမှာပါအနိုင်ရထားပါတယ်
။ We are going to win the Democratic nomination.
Democratic Party တမတော်လောင်းယူပွဲမှာကျွန်တော်တို့အနိုင်ရမှာပါ။နောက်ပြီးအမေရိကန်သမိုင်းမှာအန်ဒီရဲ့အစည်းအဝေးတမတော်ကိုလည်းအနိုင်ရပါလိမ့်မယ်
။ Party ring အကြိုရွေးကောက်ပွဲမှာအခြေအနေမလာတဲ့ Elizabeth Warren ကတော့ကိုယ့်ရင်ထဲအသေးသေးကယုံကြည်တဲ့သူကိုပဲမဲပေးချဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာပါ။
American ပြည်ထောင်စုအတွက်အကောင်းဆုံးသမ္မတဖြစ်မယ်လို့ယုံကြည်တဲ့သူကိုမဲပေးကြပါလို့ကျွန်မတိုက်တွန်းချင်ပါတယ်
။တန်းချွယ်တထေကြီး Michael Bloomberg ကတော့ American လက်အောက်ခံ Samuel Schumer ပဲအနိုင်ရထားတာပါ။ဒါပေမဲ့လည်းလာမယ့်သတင်းနှစ်ပတ်အတွင်းသမ္မတအလောင်းအကျိုးရွေးကောက်ပွဲတွေချိန်မှမဲ့ Florida ပြည်နယ်မှာတော့အခြေအနေကောင်းနေပါတယ်။သူကအခုလိုပြောပါတယ်
။ If I'm the nominee, let me make you this promise.We will beat Donald Trump.
ကျွန်တော်ရွေးခံရမယ်ဆိုရင်တော့ Florida ပြည်နယ်နဲ့နိုင်မယ်မနိုင်ဘူးအပိုင်တွက်လို့မရသေးတဲ့ Swing States တွေမှာလည်း Donald Trump ကိုအနိုင်ရအောင်လုပ်မယ်ဆိုတာကတိပေးပါတယ်
။သမ္မတ Donald Trump ကတော့နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်တစ်ပတ်လုံးမှာလုံးမဲ့စကားစစ်ထိုးပွဲမှာ Democrat သမ္မတလောင်းကိုပျော့ပျော့ကြီးရင်ဆိုင်မယ်လို့ပြောဆိုထားတာဖြစ်ပါတယ်ရှင်
။နောက်လောင်းပြောပြခဲ့တဲ့ Democratic Party တွင်သမ္မတလောင်းရှင်ပြိုင်မှုအကြောင်းကိုနှာစင်ခဲ့ကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အခစားသတင်းလွှာတွေနှာစင်ကြရမှာပါရှင်။အခုဗုဒ္ဓဦးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအကြိုရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်အများစုမှအနိုင်ရပါတယ်။လက်ရှိချိန်ဒီဂျီတပိတိများမဲရလက်တွေရမစ္စတာဘိုင်ဒန်က Texas အပါအဝင်ပြည်နယ်9ခုမှအနိုင်ရတယ်လို့သတင်းဌာနအများပြားကတွက်ချက်ပြောဆိုထားပြီးမဲရည်တွက်ဖို့အတော်ကြံသေးတဲ့မင်းပြည်နယ်မှာလည်းအသာစီးရနေပါတယ်။ဗမောင်းပြည်နယ်ထက်လွတ်တော်မှ Bernie Sanders ကသူ့ရဲ့မဲဆန္ဒနဲ့အပါအဝင်ပြည်နယ်၄ခုမှနိုင်ရပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်900ကျော်ဒီကနေ့ထပ်တိုးလာပြီးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကတင်မလောက်တဲ့အတွက်ကတင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီနိုင်ငံပြည်ရင်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှောက်မှုနဲ့စီးပွားရေးထိခိုက်မှုကိုကြားခံပေးနိုင်ဖို့ဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေကသူတို့အဆိုအပြင်တာလီဘန်တွေကိုခုခံတိုက်ခိုက်ခဲ့ပါတယ်။ဇဂိုးနီနီဘာရှိကြနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စီဖို့ရည်ရွယ်တဲ့ညီညာရေးသဘောတူညီမှုလက်မှတ်ရေးထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံကြားဒီကနေ့မှပဲတိုက်ပွဲဖြစ်တာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကရိုဟင်ဂျာပြဿနာကိုဖြေရှင်းရေးအတွက်လူသားချင်းစာနာမှုအထောက်ပံ့ဖြင့်ဥရောပကော်မရှင်ကရန်မုံငွေယူရို30တန်ပေးမယ်လို့ကြေညာပါတယ်။ရိုဟင်ဂျာပြဿနာဟာ3နှစ်အတွင်းမှာရောက်လာပြီးရှင်သန်ရည်တည်ရတဲ့လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခိုနေရာဆက်ဖြစ်သူတွေကိုထောက်ပံ့ပေးဖို့အရေးကြီးတယ်လို့ပြည်ပကစီမံခန့်ခွဲမှုဆိုင်ရာမှာမင်းကြီးကပြောပါရခင်ဗျာ
။ဗော်ဒူးနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.